ဝိညာမုစလင်တွေဖိနစ်ခံရဖန်နေရတဲ့ကိစ္စနဲ့ဖန်စီခံနေရတဲ့ Reuters သတင်းတော်တို့လွတ်မြောက်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ American သုတမတော် Mike Pence ကမြန်မာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကိုဖိအားပေးပြောဆိုခဲ့တဲ့အတွက် American ထက်လွတ်တော်လူခွင့်ရေးဆိုင်ရာအဖွဲ့ကနေပြီးတော့ချီးမွမ်းလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲတော့ဆန်းစုကြည်နဲ့စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့ ASEAN ထိပ်သီးဆွေးနွေးပွဲမှာသူတမရမိုက်ပင်းစ်ကတည်တံ့တွေ့ဆုံတော့အခုလိုမျိုးပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ထက်လွတ်တော်လူခွင့်ရေးအဖွဲ့ဟာရခိုင်ပြည်နယ်မှာမွတ်စလင်ရိုညာတွေဖိနှိပ်ခံရတဲ့ကိစ္စကိုအပြစ်တင်ရှုတ်ချကြောင်းအကြိမ်ကြိမ်ပြောဆိုနေတာဖြစ်ပြီး Reuters သတင်းတောင်သူဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုလည်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ထက်လွတ်တော်မတ် Tom Tillis ကပြောတဲ့အကြောင်း Washington DC ခြေစိုက် Roll Call သတင်းစာမှာနိုဝင်ဘာလ16ရက်နေ့ကဖော်ပြထားပါတယ်။သတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးတော့ American ပြည်တော်စုကအခိုင်အမာရည်တည်မှုရှိနေတဲ့အကြောင်းနဲ့ Ranger တွေဖိနှိပ်ခံရတဲ့အပေါ်ခပ်ပြင်းပြင်းဝေဖန်ခဲ့လို့လဲသူတမန် Mike Pence ရဲ့လှုပ်ဆောင်မှုကိုချီးကျူးကြောင်းထက်လွတ်တော်မတ်Chris Cons ကပြောဆိုပါတယ်ရိုညာတွေအတွက်နိုင်ငံသားဖြစ်ခွင့်ရှိစေမယ့်လမ်းကြောင်းဖန်တီးပေးမှုအပါအဝင်မြန်မာနိုင်ငံကတခြားလူနည်းစုတွေရဲ့အခြေအနေတွေကိုတိုးတက်လာရေးဆောင်ရွက်တဲ့ခြေလှမ်းတွေကိုမြန်မာစိုးရကချက်ချင်းလှုပ်ဆောင်တင်တယ်လို့လဲထက်လွတ်တော်မန်ဦးကတိုက်တွန်းပြောဆိုပါတယ်